ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါမြို့တုံးလူဖြစ်နေတဲ့အရာဝတီလပိုင်တွေကြားမျိုးစိတ်တွေရွှေသမင်တွေအပါအဝင်တောရိုင်းတလိပ်ဆန်မျိုးစိတ်90ကျော်ကိုစီးပွားပြည့်မွေးခွင့်ပေးဖို့မြန်မာအစိုးရကကြေညာထားပါတယ်တောရိုင်းတလိပ်ဆန်စီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတောရိုင်းတလိပ်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးမွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။ဟိုစီးပွားရေးလုံငါလို့တုံးနေမယ်။အတုံးတကယ်လုံးရတော့တုံးနေမယ်။တကယ်တော့စီးပွားရေးရမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်။ဟုတ်
တယ်။အဲဒီ၄မျိုးပါကသူကပထမ၃မျိုးကတော့အခုကတော့ဒါတလေးဆန်ကြုံနေပေါ့။တလေးဆန်ကြုံနေမှာအများပြည်တွေကိုပြသဖို့မွေးမြူတာပါပဲကြားသာဖို့အတွက်ပါပဲဒါဒီမှာစားဖောက်ပြီးတော့ဒီစားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးစားဖောက်ဖို့နောက်တစ်ခုကကြတော့ဒါကျွန်တော်တို့ရှိပါပြည့်ပြသခြင်းပေါ့ရှိပါပြည့်ပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီတဲ့ကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးသဖြင့်ပေါ့ဒီမီနီဇူးလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ချက်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံရှိသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲဒီဥစ္စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တားတွေပေါက်ဒီကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတိတ်ဆန်အချိန်ပိုင်းဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့ကငွေတွေရရှိခဲ့တဲ့ဒီကြောင်မွေးမြူရေးစခန်းပေါ့ဒါကိစ္စမှလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal farm လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်ကြိုကြီးတို့နောက်တစ်ခါဒရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်ဒီချောင်းလိုကောင်မျိုးတွေပါပြီးတော့ဒီဥစ္စာတွေကတော့တော့ပြောရကျွန်တော်မြင်ပြောရဒီဥစ္စာတွေကမှစီးတဲ့သူကမွေးမြူအသားထုတ်ပြီးတော့လုပ်မဲ့ဥစ္စာပေါ့လေ
ဒါ
တော်တော်လေးကိုတော့ပြီးထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တလိဆန်ပေါ့နော်ဒီသားရိုင်းတလိဆန်ဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ဟာမွေးမြူခွင့်ပြုမယ်ဆိုတဲ့စီရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတဲ့နည်းဥပဒေနောက်ခါလုံထုံးလုံနည်းစီရင်စီကန်းနေထွက်မလာခင်မှာဟိုတလိဆန်အမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်လည်းတော့ကျွန်တော်တို့ဘက်ကဆိုရှိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပြည်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်တွေစိုးမိုးမှုကမှအာဏာမှုရှိနေတဲ့ဟာဆိုတော့ခုဒီကျန်တဲ့ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းပြုတ်သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကကျွန်တော်ပြောတဲ့ဒီအော်တယ်လိုလူမျိုးတွေနောက်တစ်ခါတချို့ကြတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြသမယ်အသာဘာဘာအချိန်ကန်ဖြီးသွားလုပ်ငန်းအတွက်တော့ဘယ်လိုမြောက်တွေတော့မွေးထားမယ်ဝက်ဝန်နဲ့မွေးထားခြင်းလေဆိုတော့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ်အဲဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့ကြည့်ကြရုံလုံးလုံးကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမာယုံဖြစ်နိုင်တယ်နောက်ဒမန်းများလာနိုင်တယ်ပေါ့လေအဲ့ဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်ကျွန်တော်တို့ဒီ joint delegation တွေစူဆောင်းရောင်းချပြီးတရားမဝင်ရုပ်နေတဲ့လူတွေရှိတယ်သူတို့ကလည်းဒီကျင်းကြက်တော့ထွက်လာပြီဒီတော့ဒီလူတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲရှိပြီးထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းလေးအိုးဆိုရရမယ်အနေထားမျိုးပေါ့လေ
မြန်မာနိုင်ငံတွင်းမှာအခုလိုဒီတောရိုင်းတလိပ်ဆန်တောကောင်တွေပေါ့နော်ဒီအကောင်တွေမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအားဖြင့်ကျွန်တော်ဒီလောက်လက်လန်းမိလောက်ကျွန်တော်ဒီလောက်တော့တချို့တွေကလည်းမွေးမြူထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီချောင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တောင်းတလိဆိုင်တွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဆာမျိုးတွေကိုမွေးထားတယ
်
အများစုကတော့လိုင်စင်းရှိကြသေးဘူးလိုင်စင်းလုပ်ဖို့အတွက်ကလည်းအခုလိုပေါ့ဟိုခုမဦးတွေတို့ကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့အခုမှလုပ်တော့ရှိသေးတယ်တချို့နေရာတွေဆိုလို့ရှိရင်တော့မှတလိဆိုင်ရုံလိုဖြတ်ကြည့်ကြည့်နေတော့လုပ်ပြီးတော့အကောင်တွေဆူထားတာမျိုးရှိသေးတယ်လိုင်စင်းမရှိသေးဘူးပေါ့လေ
ဒီမြမအစိုးရအနေနဲ့ဒီတောရိုင်းတလိဆိုင်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ ဒီဟာကိုမွေးမြူပွင့်ပေးလိုက်တော့ရောဒီမြန်မာနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုမြန်ဖြစ်လာမလားရှင
်စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့နေရာမှာတော့အပါလာဘူးခင်ဗျာဘလို့လုပ်ငန်းတော့ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှခြေကန်ခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတိရစ္ဆာန်တွေကိုမွေးမြူချင်လာမယ်စီးပွားရေးသမားတွေအတွက်တော့စီးပွားရေးရတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြစားမရှိဘူး Zoom လိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးကြီးလေးပေါ့နော်အဲလိုလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့တာမန်အားဖြင့်တော့မဖြစ်နိုင်ဘူးအဲကျွန်တော်တို့အဲ့မှာစဉ်းစားကြတာတစ်ခုရှိတာတော့ဒီစီးပွားချင်းမွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ့အသားတို့မွေးတယ်ဆိုတာကလည်းဘယ်လောက်ကန့်သတ်ချက်ရှိမလဲတော့ကျွန်တော်တို့မပြောနိုင်သေးဘူးပေါ့နော်ဘယ်လောက်ရှိလုပ်နိုင်လဲအဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးတာပါငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကလည်းကိုတွေကတော့မွေးပြီးတော့တားဖောက်ပြီးတော့ဇန်ငုံကျော်တို့ငုံတို့ရောင်းနေတာရှိတာပေါ့လေ။အဲဒီလိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ကျေကျေပြန့်ပြန့်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာ။ဒီလိုအားဖြင့်တော့ကျွန်တော်ထင်တယ်ညီမဒီလူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူး။ဒါပေမဲ့တွားရှိနိုင်တာကတော့တဝိုင်းတိရစ္ဆာန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီ fancy ခံရတဲ့နေသားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့လည်းပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ
်အခုလိုတိုင်းရင်းတိရစ္ဆာန်တွေကိုကိုပိုင်ဝင်းယူခွင့်ရလာပြီပေါ့နော်ဆိုတော့ဒီပောက်ကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာလေးရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယရောက်သွားနိုင်မှာသလားရှင
်ဒီဒီပောက်ကိုကျွန်တော်တို့ထွက်ရင်လည်းမောင်ဖို့ပဲထွက်မှာပေါ့လေတရားဝင်ကတော့အခုလည်းထွက်တော့တော့မရှိဘူးဆိုတော့မောင်ဖို့ထွက်တဲ့အနေနဲ့ရတယ်အားပေးတယ်လို့တော့ရှိတယ်တိုးပြီမဲ့ခုနကျွန်တော်ဆရာမပြောတယ်လို့ပဲလုံထိုးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပုံမှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ